နယ်သာလန်နိုင်ငံတဟိတ်မြို့လယ်ကောင်မှာတောက်ကြောင်တွေကဓာတ်နဲ့လိုက်ထိုးခဲ့သူလို့တန်ရရှိတဲ့အသက်35နှစ်အရွယ်မျိုးသားကိုရဲတပ်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပြီးလို့ Riders သတင်းမှရေးထားပါတယ်။ရေတိုက်ခိုက်မှုအတွင်းလူငယ်3ဦးဒဏ်ရာရပါတယ်။လိမ့်စာတိတိကျကျမရှိတဲ့အထီတန်ရရှိသူကိုစစ်ဆေးမေးမြန်းဖို့ရဲစခန်းကိုခေါ်သွားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေဖြစ်ကြတဲ့အသက်15နှစ်အရွယ်ကလေးမလေး2ယောက်နဲ့အသက်73နှစ်အရွယ်လူငယ်လေးတို့ကိုတော့တောက်ကြောင်နေ့နှောင်းပိုင်းမှာဆေးရုံကဆင်းဝင်ပြုခဲ့ပြီးဖြစ်ပါတယ်။ကလေးမလေးတွေဟာလမ်းမော်ကနေပြီးအနာကစတိုးဆိုင်တွေကိုဩပြီးပြေးဝင်သွားကြတယ်လို့မျက်မြင်နှစ်ဦးကိုကိုးကားပြီးအများပြည်သူဝန်ဆောင်မှုရုံးတံလွင်ဌာန NOS ကပြောပါတယ်။တိုက်ခိုက်သူအမျိုးသားဟာမြို့လေကောင်ကကုန်တိုက်တစ်ခုမှာဓားနဲ့ထိုးပြီးတဲ့နောက်ထွက်ပြေးသွားတာကြောင့်ရဲတပ်ဖွဲ့ရဟတ်ရင်တွေကိုပါတုံးပြီးအပြင်းထန်ရှောက်ပွေခဲ့ကြတာပါ။တိုက်ခိုက်မှုဖြစ်တဲ့နေရာဟာနယ်သာလန်အစိုးရရုံးဆိုင်ရာလွတ်တော်အဆောက်အဦးနဲ့တိတ်မဝေးလာတယ်လို့ The Hague မြို့ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့တရားရုံးတွေရုံးဆိုင်တဲ့နေရာလည်းဖြစ်ပါတယ်။အခင်ဖြစ်ပြီးတဲ့နောက်ဆေးဘဝန်ထမ်းတွေကဒဏ်ရာသူတွေကိုကုသပေးပြီးရဲတပ်ဖွဲ့ကတဲလွန်စားတွေလိုက်ရှာနေတဲ့အတွက်အဲ့ဒီနေရာကိုနာယီအတော်ကြာပိတ်ထားခဲ့ပါတယ်။နယ်သာလန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်မှုကြမ်းစီလာတွေဖြစ်ခဲ့မှုပေမဲ့တခြားဥရောပနိုင်ငံတွေမှာဖြစ်သလောက်တိုင်းတာပမာဏမျိုးတော့အခုချိန်ထိမဖြစ်ဘူးသေးပါဘူး။